KNU အဖွဲ့ UNSC ညီလာခံကထွက်ခွာသွားခြင်းနဲ့ပတ်သက်ပြီးဝေဖန်ချက်တွေအမျိုးမျိုးရှိနေပေမဲ့အဓိကကတော့နောက်ွယ်ကသွေးထိုးမှုတွေရှိနေတာကြောင့်ဖြစ်တယ်လို့အစည်းအဝေးတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တူက RFA ကိုပြောပါတယ်အဓိကကတွေ့ဆုံဆွေးနွေးရေးပြက်ပြားအောင်လုပ်နေတာဖြစ်တယ်လို့ထောက်ပြတယ်လို့ NCCT တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ရဲ့အောင်မြင်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ
်အခုလိုစီဝေးချင်းမှာပဲနောက်ကနေပြီးတော့မှဟိုဘက်ကဟိုလာဆောင်ကြည့်ကြတာတွေရှိပါတယ်ဟုတ်ပါဆို MBC ဘက်ကပေါ့ဗျာရှုပ်အောင်လှုပ်လာတာခွဲအောင်လှုပ်လာတာကခုပဲပေါ့နော်အဲ့ဒီ MBC ဘီယောကပါလာတော့ပြချရတယ်ရှင်းရတယ်တွေ့ဆုံဆွေးနွေးတက်အောင်တို့တော့လုပ်နေတာဖြစ်တယ်ပါ NCC ရတီကျက်ကပြီးခဲ့တဲ့ညကမှတွေ့ဆုံတဲ့နေသားပေါ်မှာကဖယ်ရယ်ကိစ္စရောရှစ်နိုင်ငံဆွေးနွေးကိစ္စသုံးခုကျန်ဆွေးနွေးကိစ္စရောကငင်းလို့မရပဲလက်ခံလိုက်ရတယ်ဒါလို့ဖြစ်နေတယ်မငင်းတာပဲလက်ခံရတဲ့အခါကျတော့ဒီ NCC နဲ့ဆက်ပြီးတော့တွေ့ဆုံဖို့မရအောင်ဒီလူတွေကဖြစ်တာဖြစ်တယ
်ညီလာခံကျင်းပနေစဉ်အစိုးပိုင်းက KNU အဖွဲ့ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ကိုအမြန်ဆုံးရေးထိုးခြင်းပေမဲ့ UNFC ကတော့တေချာအောင်စောင့်ညင်တဲ့သဘောရှိနေတာကစပြီးကွဲပြားမှုတွေရှိနေတယ်လို့မျိုးစိမသတင်းတပုတ်မှာရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးညီလာခံပြောရေးဆိုခွင့်ရှိသူနိုင်ဟန်သားကိုဆက်သွယ်ခဲ့တာအဆက်သွယ်မရတာကြောင့်ညီလာခံကျင်းပရေးကော်မတီအတွင်းမှဗိုလ်မှူးကြီးခွန်အုပ်ကာကိုမေးမြန်းခဲ့ပါတယ်
။ဒီတော့ walk out လုပ်တယ်ခေါ်တာပါ။အဲနိုင်ငံရေးစကားမှပြောရင်တော့နော်ဒီညီလာခံခမအနေပြန်လဲထွက်ခွာသွားကြတာပေါ့။အဲ့ဒါလေးပါပဲအဲ့လိုပြန်ထွက်ခွာသွားတာကကေယူအဖွဲ့အစည်းအတွင်းမှာအချင်းချင်းပြန်လည်ညှိနှိုင်းမယ်ဆိုတဲ့သဘောနဲ့ထွက်သွားတာဖြစ်တာပေါ့။သို့တော့ကျွန်တော်တို့အဖွဲ့ဝင်အဖွဲ့အစည်းပေါ့ UFC မှာအဖွဲ့ဝင်အဖွဲ့အစည်းဖြစ်နေတဲ့ဟာကနေပြီးတော့နှုတ်ထွက်တာတော့မဟုတ်ဘူးလို့အဲ့ဒါတော့ရှင်းအောင်တော့တင်ပြပေးကြတယ
်။ဗိုလ်မှူးကြီးခွန်အုပ်ကပြောပြသွားတာပါ။အခုလို KNU အဖွဲ့ရဲ့ဆောင်ရွက်ချက်တွေဟာနောက်ွယ်ကသွေးထိုးမှုတွေကြောင့်ဖြစ်တယ်လို့အခိုင်အမာယုံကြည်သူတွေရှိပါတယ်။ဒီကိစ္စအတွက်စီးပွားရေးလုပ်ကိုင်ခွင့်တွေလက်သိထူပေးနေတာတွေရှိတယ်လို့ဆိုပါတယ်။ညီလာခံကိုယ်စားလှယ်တူပြောပြတာကကားပါမစ်တွေတင်မကတခြားအများအပြားရှိသေးတယ်လို့ဆိုပါတယ်
။အဲ့ဒီတောင်မကအခုထပ်တယ်လီဖုန်းပါမစ်တို့ပါကြောက်တင်းပါမစ်တို့အများကြီးရှိသေးတယ်လို့ဟိုတယ်ဆောင်မဲ့ပါမစ်တို့အများကြီးရှိတယ်လို့ရတယ်။ထိုးကျင်းမှာပဲလေ
။ဒီပြဿနာတွေပေါ်လာနိုင်တယ်ဆိုတာကြိုတင်သိရှိထားတာကြောင့်သွေးခွဲမှုတွေရှိလာနိုင်ကြောင်းလိုင်စာညီလာခံလိုညီလာခံမျိုးတွေမှာတန်သားအဖွဲ့တွေအချင်းချင်းသတိပေးခဲ့တာတွေရှိတယ်လို့လဲဗိုလ်မှူးကြီးခွန်အုပ်ကာကပြောပြပါတယ်တကယ်ကသတိရှိနေဖို့လိုအပ်တယ်လို့ဆိုပါတယ
်ကျွန်တော်နေရတော့ကိုယ်အလုံးလန်းအောင်မြင်တယ်စီယုံညီညွတ်မှုရှိတယ်အားကောင်းလာတယ်ထောက်ခံမှုရတယ်ဒီလိုအောင်မြင်တိုးတက်လာရင်တော့အနောက်ဖြစ်စရာပေါ်စနေပဲဗျာဒါတော့လောကဓမ္မတာပဲလေဒါတော့ကျွန်တော်ပြဿနာမရှိပါဘူးဒါတွေကိုကြော်လွားသွားနိုင်လေဒီစုပွဲမှုကရင့်ကျက်လေဒီကပေါင်းတွေကပို့ပြီးတော့ဟိုပါပေါ့ဗျာကျွန်တော်တို့ကိုယ်နိုင်ငံကြီးဒီမှာကျက်ကိုပို့ရောက်တာပေါ့ဒါကတော့နောက်ဆက်အခန်းသားရှိတာကတော့တဘာဝဖြစ်တော့ကျွန်တော်တို့ဘာမှအဆင်မမရှိပါဘူးဒါကိုစုပေါင်းမှုအားနဲ့ဉာဏ်ပညာအမျိုးမျိုးကိုသုံးပြီးတော့ဖြတ်ကျော်နိုင်မှုပဲရည်ကြည်ပါလား
ညီညွတ်မှုကိုပြန်လည်တည်ဆောက်ဖို့အတွက်တွဲဆုံမှုတွေထပ်ပြီးလို့အောင်မှဖြစ်တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ကယူနေတာလက်ရှိမပြတ်ပါဘူးတို့ရဲ့အခြေအနေကိုဆွေးနွေးမယ်နောက်တို့ရဲ့အခုပြန်သွားပြီးတော့တို့ရဲ့ဘိုလ်အလုံးမှုကောင်တို့ဘိုလ်ကောင်တွေတို့အစည်းအဝေးတွေကျင်းပမှာပေါ့တို့ရှင်ရှားမှာဘယ်လိုဆက်လုပ်မလဲအဒီအပေါ်မှာလည်းကျွန်တော်တို့ကဟိုဆက်လက်ပံ့ပိုးသွားကြမှာပဲဆက်လက်ပြီးတော့ရှိသွားမှာပဲစိတ်ရှိရှိနဲ့တော့ဒီကရင်ပြည်သူလူထုနဲ့ကရင် KNU အဖွဲ့ဝင်ဒုအားလုံးရဲ့သဘောဆန္ဒကိုလည်းကျွန်တော်စောင့်နှားတောင်းအောင်ပါဗျာဒီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လောက်ဆုံးဖြတ်တာကတော့ကျွန်တော်တို့လေးစားမယ်ဆိုပေမဲ့အပြိဓာအဆုံးဖြတ်ကိုတော့ကျွန်တော်တို့ပြည်သူလူထုနဲ့အဖွဲ့ဝင်ဖွဲ့စည်းဒုဒီယအဆန်တော့နားဆောင်နေတာပေါ့
ဗိုလ်မှူးကြီးခွန်အုပ်ကပြောပြသွားတာပါတကယ်တမ်းကကရင်လူထုရဲ့ဆန္ဒအစစ်အမှန်အတန်ကိုလည်းနားထောင်ရမှာဖြစ်တယ်လို့ပြောသွားပါတယ်ခင်ဗျာ